အမေရိကန်ပြည်တော်စုရဲ့ကြံဖက်မှုတိုက်ဖျက်ရေးကာလအတွင်းဝေဖန်စရာတွေအကြီးအကျယ်ဖြစ်ခဲ့ရတဲ့အမေရိကန်ဗဟိုထောက်လှမ်ရေးအေဂျင်စီ CIA ရဲ့စစ်ကြောမေးမြန်းမှုတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကအရေးကြီးတဲ့အပိုင်းတွေကိုအများပြည်သူသိရှိနိုင်အောင်လျှို့ဝှက်ဆင်ခါပယ်ဖြစ်ဖို့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတအောင် George W. Bush လက်ထက်မှာပထမဆုံးအချိန်အများကအာရုံစိုက်လာကြတဲ့စစ်ကြောရေးနည်းစနစ်တွေထဲမှာရက်ဆက်လွန်းတဲ့လူရည်တွေပါဝင်နေတာကိုအစီရင်ခံစာထဲမှာတွေ့ခဲ့ရကြောင်းလည်းအထက်လွှတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌ Dianne Feinstein ကကြေညာပြီးနေ့မှာပြောဆိုခဲ့တာပါ။လျှို့ဝှက်ဆင်ခါပယ်ဖြစ်လိုက်တဲ့စာမျက်နှာ480တွေကအချင်းချုပ်သုံးသက်ချက်မှာတော့ရေမွန်းအောင်အရေးပြည့်အောင်လုပ်တဲ့နည်းတွေပါဝင်ပြင်းထန်တဲ့စစ်ကြောရေးနည်းတွေနဲ့ပတ်သက်လို့ CIA အစိုးရတာဝန်ရှိသူတွေကိုသတင်းမှားတွေထပ်တလဲလဲပေးခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။2000ခုနှစ်စက်တင်ဘာ17ရက်နေ့အမေရိကန်မှာအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းအကြမ်းဖက်မှုကျူးလွန်သူတွေဖြစ်တန်တရာရှိသူတွေကိုဒီလိုပြင်းထန်တဲ့နည်းတွေသုံးပြီးစစ်ဆေးရမှာထိရောက်တဲ့ရလဒ်ကြီးကြီးမားမားမရှိဘူးလို့လည်းပြောပါတယ်။အစိုးရကစားကတော့သမ္မတဘရက်အိုဘားမားရဲ့ဒီမိုကရက်ပါတီဝင်တွေကပြည်စုခဲ့တာဖြစ်ပြီးထက်လွှတ်တော်ထောက်လှမ်ရေးကော်မတီတွေကအတိုက်ခံရီပက်ဘလီကန်ကိုယ်စားလှယ်3ဦးကကန့်ကွက်ခဲ့ပေမဲ့စက်တင်ဘာ3ရက်နေ့မဲခွဲဆုံးဖြတ်ခဲ့တာပါ။